ဦးသိန်းစိန်အစိုးရရဲ့စတုထအကြိမ်မြောက်လူငင်းချမ်းသာကွန်းနဲ့ဒီကနေ့လွတ်မြောက်လာသူတွေထဲမှာနေအကျဉ်းချုပ်ကြခံနေရတဲ့ဝန်ကြီးချုပ်ဟောင်းနဲ့တက်မတော်ထောက်လှမ်းရေးအကြီးအကဲဟောင်းဗိုလ်ချုပ်ကြီးဟောင်းဦးခင်ညွန့်လည်းအပါအဝင်ဖြစ်ပါတယ်။တရင်နောက်တွေနဲ့ဒီကနေ့တွေ့ဆုံသွားမှာဗိုလ်ချုပ်ကြီးဟောင်းဦးခင်ညွန့်ကသူ့အနေနဲ့နိုင်ငံရေးဆက်လုပ်မှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်
။ဒီနေ့လာပြီးတော့မှပဲမလုပ်မလဲဆိုတော့ဘယ်နိုင်ငံရေးတော့မလုပ်ပါဘူး။ဆိုင်ဒီကောင်ကအကောင်ကျူးဆက်တယ်။ပြည်သူတွေကောင်ကအကောင်ကျူးဆက်တယ်။အဲလုပ်တဲ့လူထိုက်ကြတယ်လို့ပြောမှာပေါ့။ဆန္ဒတော့ဘာမှကြီးကြီးမားမားစဉ်းစားထားတာရှိပါဘူး
။ဒီကနေ့လူငင်းချမ်းသာခွင့်ပေးလိုက်တဲ့အပေါ်သတင်းနောက်တူကမင်းမြန်ရမှာဥခင်ညွန့်က
ကောင်းတာပေါ့။ကြီးတဲ့ပေါ်ပြီးတော့ကျန်တဲ့လူတွေလည်းတန်းနေတဲ့လူတွေလည်းဆက်ပြီးလုပ်ပြင်ကိုပြီးကောင်းတာပေါ့
။သမရဦးသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံမှုအပါအဝင်လက်ရှိနိုင်ငံရေးအခင်းအကျင်းအပေါ်ဥခင်ညွန့်ရဲ့အမြင်ကဒီလိုပါ
။ကောင်းတယ်လို့အမြင်တယ်အခုလုံးနေကြနေတာလေဒါပေမဲ့အသေးစိတ်တော့လေ့လာမှုကတော့မရှိအောင်ပါပေါ့ဒါပေမဲ့အခုကတော့ငြင်းရတဲ့ဥစ္စာတော့ကောင်းတယ်เนาะနောက်ဟိုသမရအေးနဲ့တော့စသစ်ကြီးနဲ့တွေ့ဆုံကြတယ်ဆိုတာစိတ်ကောင်းတဲ့လက္ခဏာပဲစိတ်ကောင်းပါနောက်နိုင်ငံတကာကနေပြီးလာနေကြတယ်စိတ်ကောင်းပါတယ်တိုက်ပြီးတဲ့အနာကကောင်းတာကောင်းကျွတ်တဲ့တိုက်ပြီးကျွတ်တယ်မယ်လို့ပဲမြင်ပါတယ်
သူတစ်ချိန်ကချမှတ်ခဲ့တဲ့ 7 step roadmap လို့ခေါ်တဲ့နိုင်ငံရေးလမ်းပြမြေပုံ9ခုစလုံးပြီးမြောက်အောင်မြင်မှုအပေါ်ဘယ်လိုမြင်ပါသလဲလို့သတင်းတော်တို့ကမေးမြန်းရမှာတော့ဥခင်ညွန့်က
အဲ့တော့အားလားအောင်မြင်တာပေါ့7 step ရောက်သွားပြီဆိုတော့အောင်မြင်တာပေါ့အောင်မြင်တော့တိုင်းပြည်အတွက်လုပ်ဆောင်ရှိတာကြီးအကောင့်တွေပို့ဖို့ဆက်ပြီးကောင်းရအောင်ကြိုးတဲ့အကောင့်တွေပို့ဖို့
KNU ကရင်မျိုးသားအစည်းအရုံးနဲ့နှစ်ပေါင်း60ကျော်အကြာမှာမနေ့ကအစိုးရနဲ့အပြစ်ခက်ရက်စဲလိုက်နိုင်တာနဲ့ပတ်သက်လို့ဥခင်ညို့ကသူ့ရဲ့သဘောထားအမြင်ကိုလည်းဒီလိုပြောပြပါဗျာ။အ
ာကောင်းတာပေါ့ဗျာ။တနင်္ဂနွေလုံးညင်းညင်းရဲ့သိကောင်းတာပေါ့။အဲဒီညင်းညင်းကြီးကအားလုံးကလူလားတာပဲ။နော်။စမ်းပြီးလွတ်လည်ရပြီကညင်းညင်းကြီးဟာအဓိကပဲ။နော်။စမ်းပြီးအေးချမ်းပါတာလေ။စမ်းပြီးဖွံ့ဖြိုးတိုးတက်မယ်။စီဝါရေးလည်းအဲဒီပုံမှာကြည့်ခံရမယ်။နော်။သိကောင်းပါလေ။အောင်မြင်မယ်လို့ပဲယူဆပါတယ်အောင်မြင်ပါစေလို့ပဲဆုတောင်းပါတယ
်ဥခင်ညွန့်ဟာပြည်တွင်းထုတ်သတင်းချန်နယ်တွေကိုဖတ်ရှုနေသလို RFA အပါဝင်ပြည်ပသတင်းဌာနတွေကထုတ်လင့်ချက်တွေကိုလည်းနားထောင်တယ်လို့သတင်းနောက်တွေနဲ့မိတ်ဆွေတွေကိုဒီကနေ့ပြောပြခဲ့ပါတယ်ပြည်တွင်းမှာသတင်းမီဒီယာတွေလွတ်လပ်ခွင့်ရရှိလာတာနဲ့ပတ်သက်လို့ဗိုလ်ချုပ်ကြီးဟောင်းဥခင်ညွန့်က
မီဒီယာလွတ်လပ်ပဲဒီတဲ့ပေါ်ရရင်ကောင်းတော့ဘောအဲ့ဒါကျွန်တော်တိုင်းပြည်ပဲကောင်းတာကောင်းရတဲ့ပြောစရာရှိရင်မီဒီယာတစ်စင်ပြောမယ်
ဗိုလ်ချုပ်ကြီးဟောင်းဦးခင်ညွန့်ဟာ2004ခုနှစ်အောက်တိုဘာလကစလို့အမိတ်မနာခံမှုနဲ့ဆိုင်းငံ့ထောင်ဒဏ်44နှစ်ချမှတ်ခံရခဲ့ရတာဖြစ်ပါတယ်။ဇနီးဒေါက်တာဒေါခင်ဝင်းရွှေနဲ့တာအကြည်ဒုတိယဗိုလ်မှူးကြီးဇော်နိုင်ဦး၊တာအငယ်ဒေါက်တာရဲနိုင်ဝင်း၊သမီးမတ်သိန်းလက်လက်ဝင်းနဲ့သမတ်ဖြစ်သူဦးတင်ထွတ်တို့လည်းနှင်းအကြေကျုပ်ထိန်းသိမ်းခံခဲ့ရပြီးတခြားကြာနဲ့ချီတဲ့ထောင်ဒဏ်အရာရှိတွေလည်းထောင်ဒဏ်တွေချမှတ်ခံခဲ့ရပါတယ်။ဒီကနေ့မှာတော့ဦးခင်ညွန့်နဲ့ဇနီးတာသမီးတွေပြန်လည်လွတ်မြောက်လာခဲ့ပေမဲ့သမတ်ဦးတင်ထွတ်ကတော့မလွတ်မြောက်သေးကြောင်းထောင်လိုင်းရေးအရာရှိတရားကြော်ကိုလွတ်ပေးလိုက်ပြီဖြစ်ပေမဲ့ဗိုလ်မှူးတန်းထွန်းနဲ့တခြားတန်ပြန်ထောင်လိုင်းရေးအရာရှိကြီးတို့ကိုတော့လွတ်ပေးခြင်းမရှိသေးကြောင်းဗိုလ်ချုပ်ကြီးအောင်ဦးခင်ညွန့်ရဲ့မိသားစုနဲ့နှီးဆက်သူတွေကပြောဆိုပါတယ်ခင်ဗျာ